မဲဆန္ဒရှင်စည်ရင်ထုတ်ပြန်ကြေညာထားတာကိုကော်မရှင်ကနောက်ထပ်သတင်းတစ်ပတ်ထပ်တိုးလိုက်ပါတယ်။၂၀၂၀ရွေးကောက်ပွဲအတွက်မဲဆန္ဒရှင်စည်ရင်တွေမှာအမှားယွင်းများရတာဘာကြောင့်ပါလဲ။ဘယ်လိုမျိုးပြုပြင်နိုင်ပါသလဲ။ကျွန်မစုမုံကစူးစီးတင်ပြပေးကြပါတယ်ရှင်။မြန်မာနိုင်ငံမှာလာတဲ့ညွေမာလာရှင်နေမှာကျင်းပမယ့်၂၀၂၀ပြည့်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာပါဝ ထိပထမဆုံးအကြိမ်မြန်မာနိုင်ငံတဝန်းထုတ်ပြန်ကြေညာခဲ့တာပါ။ဒါပေမဲ့အမားကြီးများတဲ့အတွက်မဲဆန္ဒရှင်တွေရဲ့ပြင်ဆင်ဖြည့်ဆွတ်တောင်းဆိုလွှာတွေတင်ပြပေးဖို့နိုင်မှုအချိန်ပိုရအောင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကဩဂုတ်လ14ရက်နေ့အထိနောက်ထပ်သတင်းတစ်ပတ်9ရက်သက်တမ်းတိုးပေးလိုက်ပါတယ်။ကော်မရှင်အနေနဲ့2015ရွေးကောက်ပွဲတုန်းကလိုအရက်ဖတ်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုမရှိသလောက်ဖြစ်ရတာမို့ဒီနှစ်မှာအခုလိုအမားကြီးများရတာလို့မဲဆန္ဒရှင်တွေရဲ့အခွင့်အရေးနဲ့လှုပ်ဆောင်ရမယ့်အချက်တွေကိုပြင်ညာပေးနေတဲ့ပြည်သူ့မိတ်ဆွေအဖွဲ့ရဲ့ဒါရိုက်တာဦးသွင်းလင်းအောင်ကသုံးသပ်ပါတယ်
။ဒီရှေ့ကရင်မှာပြီးသွားတဲ့ရွေးကောက်ပွဲမှာပါခဲ့တဲ့မဲဆင်းအတိုင်းတော်မှာမဟုတ်ဖဲနဲ့ပေါ့နော်ဟိုအားနည်းမှုတွေရှိသွားတယ်ဆိုတော့နည်းနည်းဟိုသူတို့လောက်တာကြိုင်တာမှာပေါ့တာတွေနည်းရှိသလားပေါ့နော်အဲ့လိုမြင်တယ်အဲတခုမြင်တာဆိုဒီ2015မတိုင်ခင်ကရွေးကောက်ပွဲကော်မရှင်ကတော့ရက်ဖက်ဖွဲ့စည်းတွေနဲ့အစီအစဉ်မှုတော်တော်အောင်ကောင်းတယ်စောင့်ကြည့်ပြီးတွန်းတဲ့သူတွေနဲ့သူတို့ကပုံပြီးကြီးတဲ့အခါကျတော့ပုံပြီးတော့ဖိဖိစီစီလုပ်သလားပေါ့ဒီပဲအခုလက်ရှိရွေးကောက်ပွဲကော်မရှင်ကတော့ကျွန်တော်ရက်ဖက်ဖွဲ့စည်းတွေပေါ်မှာတိတ်ပြီးတော့ဟိုမွေးထွေးတဲ့ပုံစံမျိုးလည်းမတွေ့ရဘူးကျိုးတရားလည်းမတွေ့ရတော့နောက်ပို့ပြီးတော့အခက်အခဲတွေတွေ့ရတယ်ဒီအခုပထမချိန်မှာဒီခနေသက်တူလိုက်တယ်ဆိုတော့ခနေသက်တူရဲ့အပေါ်မှာဒီကံကံရှင်တွေပြင်ဆင်တဲ့ဟာတွေပေါ်မှာလည်းတလေးတစားသူပြန်ပြီးတော့ပြင်ဆင်တာတွေသူလုပ်တင်တယ်နောက်ရက်ဖက်ဖွဲ့စည်းတွေလည်းပို့ပြီးတော့ဒီပါဝင်ခွင့်တွေပြုဖို့လည်းလိုမယ်လို့ကျွန်တော်အဲ့လိုမျိုးအကြံပြုချင်ပါတယ
်2015မှာမဲဆင်းနဲ့ထုတ်ပြန်ချိန်တုန်းကတည်းကအပြောင်းလဲမရှိခဲ့တဲ့အိမ်တော်စုစည်းရင်းတွေ2020မှာမှားရတာကတော့အောက်ခြေအစ်စ်ရက်ကွက်ကျေးရွာအုပ်ချုပ်ရေးမှုတွေနဲ့ရက်ကွက်ကျေးရွာမြို့နယ်အစ်စ်ရွေးကောက်ပွဲကော်မရှင်တို့ကြားပူးပေါင်းချိတ်ဆက်ဆောင်ရွက်မှုအားနည်းချက်ကြောင့်လို့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ကနေကချင်ပြည်နယ်ပြည်နယ်လွှတ်တော်အတွက်ဝင်ရောက်ရွေးခံမဲ့ကိုလမ်ဆောင်ကပြောပါတယ်
ဟုတ်ကဲ့ရက်ကြီးကနေကျွန်တော်တို့ဒီဘိုးပြည်ထောင်စုအဆင့်ရဲ့လုပ်ငန်းလုပ်တဲ့ဟာကတော့နည်းနည်းလေးနောက်ကျတယ်လို့ကျွန်တော်တို့အဲ့လိုမျိုးတုံ့တက်မိတယ်။ဘာဖြစ်လဲဆိုရင်သူတို့ကဒီဘက်ကကျွန်တော်တို့ကိုဗစ်နဲ့လည်းပြန်တိုက်ဆိုင်သွားတယ်။ဒီ operation ပိုင်းမှာအားနည်းမှုတွေရှိတယ်လို့ကျွန်တော်အဲ့လိုမျိုးတုံ့တက်တယ်။ဘာဖြစ်လဲဆိုရင်ကျွန်တော်တို့ဒီ ground rule ဖြစ်တဲ့ဒီရက်ကြီးမှာပြန်ရှင်းရှင်းတဲ့ဟာကအဲ့လိုမျိုးနည်းပညာပိုင်းhuman resource ပိုင်းတွေကျွန်တော်အားနည်းမှုရှိတယ်လို့ထင်မိတယ်။ဥပမာကျွန်တော်တို့ဒီကချင်ပြည်နယ်ဆိုရင်တချို့တောတောင် data တွေမှာဆိုရင်ကျွန်တော်တို့တွားပြေးလာရဲအစားခက်ခဲမှုတွေအများကြီးရှိတယ်ပထဝီအနေထားရကွဲပြားမှုတွေတာလာမဆက်တွေရခက်ခဲမှုတွေအဲအဲ့လိုမျိုးတွေအများကြီးရှိတယ်ဆိုတော့ဒီရက်ကျဲဘက်ကိုမြင်းစင်းကျွန်တော် baseline ယူတဲ့အချိန်မှာအင်ရှင်မှုနဲ့လူအရင်းအမြစ်ကိုအတုံးဆွဲမှုကတော့ကျွန်တော်တော်တော်လေးအားနည်းတယ်လို့အဲ့လိုမျိုးဆိုတော့အဓိကအနေနဲ့ကတော့ဘယ်လိုမျိုးနည်းတွေနဲ့လုပ်မလဲဆိုတဲ့ဟာလည်းကျွန်တော်အင်ပရာမအရေးကြီးတယ်
အခုလိုမဲဆင်းရေးအပားရင်းတွေဖြစ်တာမှာအဓိကတာဝန်အရှိဆုံးကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ပဲဖြစ်တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုပြီးအတန်ရဲ့သူတေသနာမှုကိုရဲဝေဖြောင်းကပြောပါတယ်။ဒါကြောင့်ရွေးကောက်ပွဲကော်မရှင်အနေနဲ့စနစ်တကျစစ်ဆစ်ပြီးဒုတိယအကြိမ်နောက်ဆုံးအနေနဲ့ထုတ်ပြန်မဲ့စည်းရင်းမှာအမားရင်းနဲနိုင်သမျှနဲအောင်လို့ဆောင်ရွက်ပေးဖို့သူကတိုက်တွန်းပါတယ
်။လက်ရှိရွေးကောက်ပွဲကော်မရှင်ရဲ့သူတို့တွေလုံနိုင်စွမ်းသူတို့တွေရဲ့အရေးချင်းကိုတော့ကျွန်တော်တို့ပြန်လည်ဆန်းစစ်ဖို့လိုမယ်တဲ့အခြေအနေဒီကောက်ပဲကော်မရှင်ကအခုလိုမျိုးမဲဆင်းမထုတ်ပြန်ခင်ကတည်းကဒီအရှိကနေပြီးတော့ပေါ့နော်ဒီသက်ဆိုင်ရာဌာနတွေနဲ့ပူးပေါင်းပြီးတော့အဲ့လိုကြိုတင်မဲဆင်းမှုတွေမလုပ်ခဲ့လို့ပဲအခုလိုမျိုးအမားရည်နဲ့ထွက်လာတာပေါ့နော်အဲ့တော့နောက်ထပ်ခုနှစ်ရက်သတန်းတိုးမယ်ဆိုတော့လေနောက်ထပ်ခုနှစ်ရက်အတွင်းမှာဘယ်လိုမျိုးအမားရည်ကင်းကင်းနဲ့လှုပ်လာနိုင်မလဲဆိုတော့လေစိတ်ဝင်စားဖို့ကောင်းတယ်ပေါ့နော်အရေးကြီးဆုံးကတော့အရင်တော့ကဒီဟိုမှန်ခဲ့တဲ့ဟာတွေကိုထပ်မမပစ်လိုက်ပေါ့တော့အရေးကြီးဆုံးဖြစ်တယ်အခုမှားနေတဲ့ဟာတွေကိုထပ်ပြီးတော့ပြင်ဆင်ပေါ့နော်ဆိုတော့အဲ့တော့အရေးကြီးသလိုဒီမှာထင်ပါတယ
်ရွေးကောက်ပွဲအတွက်ပြင်ဆင်နေကြချိန်မှာပဲမြန်မာနိုင်ငံမှာကပါကယောကကိုဗစ် -19 ကူးစက်နေစမို့ရောဂါပိုးကူးစက်ခြင်းမခံရအောင်လူစုလူဝေးနဲ့မဲဆင်းကြည့်တဲ့အချိန်မှာတတ်မှတ်အကွာအဝေးကနေစောင့်ဆိုင်ကြည့်ရှုဖို့မဲဆင်းကြည့်တဲ့အချိန်မှာ mask နှာခေါင်းစည်းတွေမဖြစ်မနေတက်ဆင်ထားဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြင်ညာပေးပါတယ်လက်တလောမှာတော့ဩဂုတ်လ14ရက်နေ့အထိမဲဆန္ဒရှင်တွေအနေနဲ့မဲဆင်းသွားကြည့်နိုင်ကြပြီးဖြည့်စွက်တင်သွင်းမှုတွေစစ်စစ်ပြီးရင်တော့နောက်ထပ်တစ်ကြိမ်မဲဆန္ဒရှင်စည်းရင်းကိုလာမယ့်အောက်တိုဘာလမှာနောက်ဆုံးအကြိမ်အဖြစ်ထပ်မံကြေညာဖို့ရှိပါတယ်ရှင်ကျွန်မစုမုံပါ